ကိုင်းတိုင်းဒေသကြီးရေဦးမြို့နယ်နဲ့ဒီပရင်မြို့နယ်အဆက်ကရေဦးမြို့နယ်အပိုင်းဖြစ်တဲ့ကုန်းသာ၊ကန်းသာ၊ရွာသက်၊ကျေးရွာတွေနားမှာအော်ဂိုလတ်၁၀ရက်မနေ့ပိုင်းကတည်းကစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲတွေဖြစ်ပွားခဲ့တာပါ။စစ်ကောင်စီဘက်ကမနေ့ပိုင်းမှာရဟတ်ရင်တွေနဲ့၂ကြိမ်၊နေ့လယ်ပိုင်းမှာ၁ကြိမ်၊စုစုပေါင်း၃ကြိမ်တိုင်တိုင်လာရောက်ပစ်ခတ်ခဲ့ပြီးနှစ်ဖက်ထိခိုက်ကြဆုံးမှုတွေရှိတယ်လို့လည်းဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်သူကပြောပါတယ်
။ကုန်းသာရွာရဲ့တောင်ဘက်ဒီကကောင်ရောင်းလာမှုဆိုပေါ့ရောင်းလာမှုဆိုတော့ရောင်းလာမှုထားတဲ့ဒီစီတောင်းကမနေ့၃နာရီလောက်မှစပြီးပုံမှန်ကိုစဉ်းကလာပါမယ်။အဲဒီမှာဒီကာဝေးဒီခွေနဲ့စီးပြီးမှုစီးတယ်ပေါ့။ဒီနေ့တူရင်းနဲ့အဆက်ပေါ့။အဲဒီမှာကုန်းတာစမ်းတာပေါ့။အဲဒီမှာတပ်ဝတ်ဖြစ်သွားတယ်နော်။တပ်ဝတ်ဆိုတော့ဒီလိုလားကြောက်ဆုံးရတယ်လူကြောင်းကလာပြီးကြည့်တာ။ခုနှစ်နာရီလောက်မှဒီဒီကြောင်းလာတယ်အမှန်တရားနဲ့စီးနေဖြစ်တယ်တပီးက15မိနစ်လောက်ပြည်ပြီးရနေသွားတယ်တပီးကတော့ဟိုဘာလို့ကြာတမားကြီးဘယ်လို့ကြာလဲပွဲကမနေ့အရုံသက်တင်နေနိုင်ပွဲဆောင်ဖြစ်တာလေအဲ့မှာသူတို့ကတော့သူနဲ့အစ်ကိုလောက်တော့ကြာမယ်ဆိုပြီးတော့ဒီကကြေးကနေရောက်ကြာတယ်
တိုက်ပွဲအတွင်းထိခိုက်ကြဆုံးမှုတွေနဲ့ပတ်သက်လို့တီးခြားအသိပြုလို့တော့မရသေးပါဘူး။တစ်ဆက်တည်းမှာပဲတိုက်ပွဲဖြစ်ပွားတဲ့ရေဦးမြို့နယ်ကုန်းသာယာနဲ့ဆက်နှစ်မိုင်လောက်သာဝေးတဲ့ဒီပရင်မြို့နယ်တဲကမူကန်ကျေးရွာမှာစစ်ကောင်စီကတပ်ဆွဲနေပြီးနေအိမ်တွေကိုမီးရှို့တာတွေရှိနေတယ်လို့ဒေသခံတွေကပြောပါရယ်။မူကန်ကြီးကျေးရွာဟာနေအိမ်၄000နီးပါးရှိတဲ့ကျေးရွာကြီးတရာဖြစ်ပြီးတော့စစ်ကောင်စီကဝင်ရောက်တပ်ဆွဲနေတာ၄ရက်အတွင်းမှာအင်ဂျီအမြောက်အများမီးလောင်ပျက်စီးခဲ့ကြောင်းဒေသခံတွေကပြောပါရယ်။စစ်ကောင်စီတပ်တွေဟာဒီပရင်မြို့နယ်ထဲမှာစစ်ကြောင်း2ကြောင်းခွဲကနယ်မြေရှင်းလင်းရေးတွေလုပ်နေပြီးထောင်ထဲချီတဲ့ဒေသခံတွေဟာဘေးလွတ်ရာကိုတိမ်းရှောင်နေရပြီးစားနပ်ရိက္ခာအကူအညီတွေအရေးပေါ်လိုအပ်နေပါတယ်။မင်းကင်းမြို့နယ်ထဲမှာဆိုရင်လည်းချင်းတွင်းမြစ်ထဲဆန်တက်လာတဲ့စစ်ကောင်စီရဲရင်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေဟာဖက်ခက်ကြီးရအနီးမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ဒေသခံတူကအခုလိုပြောပါတယ
်။ဟုတ်ပန်းတက်ကနေဒီစစ်ရင်ရင်တွေကဆန်တက်ခဲ့ရလေ။မင်းချောင်းလိုက်လောက်ကနေထွက်တဲ့ဥစ္စာဖြစ်တဲ့ဟိုထဲခွဲလောက်မယ်ထွက်ခန်းလောက်ကိုရောက်လိမ့်မယ်ထင်နေရ။နောက်တောင်းလောက်နေဟိုမိနစ်20လောက်နေမှာပြစ်ခတ်တွေစဖြစ်လာတာအဲ့ဒါဆိုဖြစ်ပြစ်လောက်နေမှာပါ။အဲ့ရနေဒီမှာဟွာလောက်ဆက်နေနီးဆက်နေမတင်လောက်ပြန်တော့ဖြစ်ပြီးတယ
်။မင်းကင်းနယ်ထဲမှာစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေရဲ့တိုက်ပွဲတွေဟာဇက်တိုက်ဆိုလိုဖြစ်နေတာပါ။ပြီးခဲ့တဲ့ဩဂုတ်လ6ရက်နေ့မှာစစ်ကောင်စီကမင်းကင်းမြို့နယ်ချင်းသွင်းမြစ်အရှိတ်ဘက်ကန်ကလောင်းပြေကျေးရွာကိုလေကြောင်းကနေပစ်ခတ်ပြီးနေမြေရှင်းလင်းရေးတွေလုပ်ခဲ့ပါတယ်။ဩဂုတ်လ9ရက်နေ့8ရက်နေ့အထိတိုက်ပွဲပြင်းထန်ခဲ့ပြီးဒေသခံတွေလက်နက်ကြီးထိမှန်တာတွေရှိခဲ့ပါတယ်ခင်ဗျာ။